ချက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ခီရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံသလိုချက်မြန်မာနိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအခြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘစ်ကဒီစီးပွားရေးညီလာခံအတွင်မှာမိမောင်းထုတ်ပြောဆိုခဲ့ပါတယ်။ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘစ်ကပြောပါရယ်။ဝန်ကြီးချုပ်ဘာဘစ်မြန်မာနိုင်ငံကိုလာရောက်ဖို့ဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တယ်လို့လာမယ့်စာအုပ်ပေါက်ရာသီမှာဝန်ကြီးချုပ်နဲ့အတူဆက်မှုနယ်ကုန်သွယ်ရေးဝန်ကြီးကာရယ်ဟာဗလီချက်တို့မြန်မာနိုင်ငံကိုလာရောက်နိုင်ဖွယ်ရှိတဲ့အကြောင်းချက်သမရနိုင်ငံသတင်းတွေမှာဖော်ပြကြပါရယ်။ချက်ဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာမနေ့တုန်းကလည်းမြို့တော်ဖရက်မှာတရားတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတာပါဒီကနေ့မှာတော့ချက်သမရမီလော့ရှ်ဆယ်မန်နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပြီးတော့ဒီမြန်မာတန်ယုံဖွံ့ဖွဲအခမ်းအနားကိုလည်းတက်ရောက်ပါတယ်1980ပြည့်နှစ်ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်သွားဖို့မျှော်လင့်တယ်လို့မြန်မာတန်ယုံအခုလိုပြန်ဖွင့်နိုင်တာဟာလေနှစ်နိုင်ငံဆက်ဆံရေးတိုးတက်မြန်မာကောင်းမွန်လာတဲ့လက္ခဏာဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်